ါရှင် VOA အမေရိကန်တိုင်းရ2019ခုနှစ်အောက်တိုဘာလ25ရက်တောက်ကြနေ့ညနေပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်ပါပါရှင်။အမေရိကန်မှာအထူးစုံစမ်းရေးမှူးရောဘတ်မော်လာစုံစမ်းမှုတွေလုပ်ခဲ့တာမှန်ကန်မှုရှိရလားဆိုတာကိုတရားရေးဌာနကရာဇဝတ်ကြောင်းနဲ့စစ်ဆေးနေပါပြီ။အင်ဒိုနီးရှားနိုင်ငံက Lion Air လေကြောင်းလိုင်းလေယာဉ်ပြတ်ကျခဲ့တာဟာဘောအီးလေယာဉ်မှာတပ်ဆင်ထားတဲ့စနစ်ကြောင့်ရောလေကြောင်းလိုင်းဝန်ထမ်းတွေရဲ့ပေါ်ရောက်မှုကြောင့်မှဖြစ်တယ်လို့အင်ဒိုနီးရှားစုံစမ်းစစ်ဆေးသူတွေကပြောကြားလိုက်ပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ်ရှင်။
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မနေ့ကဘူးသီးထောင်အချင်းထောင်ကနေပြီးရုံးထုတ်လာတဲ့ကားတန်းကိုမိုင်းခွဲတိုက်ခိုက်ခံရတာမှရဲတပ်သားတဦးကြာဆုံးသွားပါတယ
်။ဘူးထောင်ချင်းထောင်နေမောင်တို့ရုံးထုတ်ပြီးပြန်လာတဲ့ကားဖြစ်မယ်။အဲဒီကားမိုင်းခွဲတယ်ပြည်လဲပစ်ခတ်တိုက်ခိုက်တယ်ပေါ့။အဲတော့ရဲတပ်သားတွေတော့ကြာဆုံးသွားတယ်။နောက်ပြီးတော့လေးဦးတန်ရာရတာပေါ့။ဘယ်ဖွဲ့ဆိုတော့
လုံချုံရင်းနဲ့နေဆက်ရေးရဝင်ကြီးဗိုလ်မှူးကြီးမင်းတန်းရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တအောင်းပလောင်လက်နက်ကိုင်တပ်ဖွဲ့တွေရှိရာနားမှာဖြစ်တဲ့ပစ်ခတ်မှုမှာတော့ထိခိုက်ဒဏ်ရာရတာမကြားရပါဘူး။တစက်တည်းငင်းချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အတွက်တော့အစိုးရကိုယ်စားလှယ်အဖွဲ့နဲ့အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပြန်တွေ့ကြဖို့ဒီကနေ့ဆွေးနွေးနိုင်ခဲ့ကြတယ်ဆိုတာကိုလည်းပြောပြပေးသွားမှာပါရှင်။အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတုန်းကထရမ့်စီယိုရဲ့တာဝန်ရှိသူတွေနဲ့ရုရှားနိုင်ငံပူးပေါင်းဆောင်ရွက်ခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးမှုတွေကမှန်ကန်မှုရှိခဲ့ရဲ့လားဆိုတာကိုတရားရေးဌာနကရာဇဝတ်ကြောင်းနဲ့စစ်ဆေးနေပါပြီ။အထူးစုံစမ်းရေးမှူးရောဘတ်မော်လာဦးဆောင်တဲ့စုံစမ်းမှုတွေအပေါ်တရားရေးဌာနကပြန်လည်သုံးသပ်နေရကနေရာဇဝတ်ကြောင်းနဲ့စတင်စစ်ဆေးနေပြီဆိုတာကိုသတင်းစင်းပြစ်နှစ်ခုကိုကိုးကားပြီးတော့နယူးယောက်တိုင်းသတင်းစာကြီးကကြာသပတေးနေ့တုန်းကစတင်ဖော်ပြခဲ့တာပါ။အခုစုံစမ်းမှုတွေကို Connecticut ပြည်နယ်အစိုးရရှိနေဂျွန်ဒါနမ်ကဦးဆောင်ပါတယ်။ရာဇဝတ်ကြောင်းနဲ့စုံစမ်းနေတဲ့အတွက်အစိုးရရှိနေတွေအနေနဲ့စစ်ဆေးမေးမြန်းဖို့ဆင့်ခေါ်မှုတွေ၊ခုံတမာတိအဖွဲ့အဖွဲ့စစ်ဆေးမှုတွေလုပ်နိုင်မှာဖြစ်ပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မော်လာဒီနေ့စာမိုင်းကထုတ်ပြန်တဲ့အစီရင်ခံစာထဲမှာသမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့စီယိုရဲ့တာဝန်ရှိသူတွေရုရှားနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဆုံးဖြတ်နိုင်လောက်အောင်ခိုင်မာတဲ့အထောက်အထားတွေမတွေ့ခဲ့ရဘူးလို့ဖော်ပြထားပါတယ်။ဒါပေမဲ့သမ္မတထရမ့်အနေနဲ့တရားမျှတရေးဆောင်ရွက်မှုတွေကိုအနှောက်အယှက်ပေးတယ်ဆိုတဲ့ဆက်ဆွဲမှုတွေနဲ့ပတ်သက်လို့တော့အပြစ်ကင်းတယ်လို့ပြောလို့မရဘူးလို့စုံစမ်းရေးမှူးမော်လာကအစီရင်ခံစာထဲမှာရေးသားခဲ့ပါတယ်။ရောဘတ်မော်လာရဲ့စုံစမ်းမှုတွေဟာအပြစ်မတွေ့တွေ့အောင်ရှာနေတဲ့လုပ်ရဖြစ်တယ်လို့သမ္မတထရမ့်ကအကြိမ်ကြိမ်ပြောကြားခဲ့ပါတယ်။ဒီစုံစမ်းမှုကအရင်အိုဘားမားအဆိုရနဲ့ထောက်လိုက်ရေးတာဝန်ရှိသူတွေမတရားပူးပေါင်းကြံစီစုံစမ်းမှုဖြစ်တယ်လို့ Republican တွေကလည်းဆွဆွဲကြပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆီးရီးယားနိုင်ငံမှာရှိတဲ့ရေနံနှင်းတွေကို IS အစွန်းရောက်တင်တဲ့တခြားရန်ဘတ်အဖွဲ့တွေရဲ့အန္တရာယ်ကနေကာကွယ်နိုင်မှုပြောလိုက်တာကိုအမေရိကန်စစ်ဘက်တာဝန်ရှိသူတွေကထောက်ခံလိုက်ပြီးတော့နောက်ထပ်ဆက်လက်နက်ပစ္စည်းတွေပို့ပြီးကာကွယ်ပေးနိုင်မှုပြင်ဆင်နေပါတယ်။ဆီးရီးယားနိုင်ငံတွင်းမှာဆက်ရှိနေသေးတဲ့အမေရိကန်တပ်ဖွဲ့တွေရဲ့အနေထားကိုထပ်ပြီးအားဖြည့်နိုင်မှုအတွက်အမေရိကန်အနေနဲ့လှုံ့ဆော်ခဲ့သလိုဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာလည်းဆီးရီးယားဒီမိုကရက်တစ်တပ်ဦး SDF အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းဒီထဲမှာဒေသတွင်းကိုဆက်လက်နက်ပစ္စည်းတွေနောက်ထပ်ထပ်ပြီးပို့သွားဖို့လည်းပါဝင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူကခြားသပတေးနေ့နောက်ပိုင်းမှာပြောကြားလိုက်ပါတယ်။အမေရိကန်နဲ့မဟာမိတ်တွေအနေနဲ့ ISIS စစ်သွေးကြွတွေကိုတိုက်တဲ့နေရာမှာအရေးပါတဲ့အောင်မြင်မှုတွေတဲကတခုကတော့စီးရီးယားနိုင်ငံအရှေ့ပိုင်းကရေနံနှင်းတွေကိုထိန်းချုပ်နိုင်လိုက်တာပဲဖြစ်တယ်လို့သူကပြောပါတယ်။ISIS ပြန်ပြီးတော့ခေါင်းထောင်မလာစေဖို့အတွက်ဒီ ISIS ရေနံနှင်းကနေဝင်ငွေတွေမရအောင်လုပ်ရမှာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်။ American ကာကွယ်ရေးတာဝန်ရှိသူတွေဘက်ကအသေးစိတ်အချက်အလက်တွေကိုပြောဆိုဖို့ညှင်းဆန်ခဲ့ပေမဲ့လည်း Pentagon စစ်ဌာနချုပ်အနေနဲ့ကတော့ဒီတန်ကြပ်ကကားတွေနဲ့အပေါ်စားကြီးကားယာဉ်တွေကိုအသုံးပြုသွားဖို့စဉ်းစားနေတယ်ဆိုပြီးတော့ CNN နဲ့ Newsweek သတင်းတွေကဖော်ပြနေကြပါတယ်ခင်ဗျာ။
အီသီယိုးပီးယားနိုင်ငံကနေစီးဆင်းလာတဲ့ Blue Nile မြစ်ပေါ်ကနေ Southless GERD ရေအားလျှပ်စစ်ထုတ်လုပ်ရေးရေလောင်တမန်စီမံကိန်းကြီးနဲ့ပတ်သက်ပြီးတော့အီသီယိုးပီးယားနဲ့အီဂျစ်အစိုးရကြားမှမသိမမျက်ဖြစ်နေချိန်မှာဒီနှစ်နိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးတွေကိုဆွေးနွေးဖို့အတွက် American အစိုးရကဖိတ်ကြားခဲ့ပါတယ်။ မြေအောက်ပိုင်းမှာရှိတဲ့အီဂျစ်နိုင်ငံဟာနိုင်မြေရေကိုသာအဓိကထားပြီးသုံးစွဲနေရတာဖြစ်တဲ့အတွက်ဒီရေလောင်တမန်ကြီးကြောင့်ရေအရင်းမြေပေါ်တက်ရောက်မှုရှိလာနိုင်တယ်လို့ဆိုပြီးအီသီယိုးပီးယားနဲ့အီဂျစ်ကြားမှာအခြေအနေတွေတင်းမာလာနေတာပါဒီကိစ္စကိုဆွေးနွေးဖို့အမေရိကန်ဗန္ဒာရေးဝန်ကြီးစတီဗင်မနူချင်ကအီဂျစ်အီသီယိုးပီးယားနဲ့ဆူဒန်နိုင်ငံတို့နဲ့အတူကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မဲလ်ဘတ်စ်ကိုပါဖိတ်ကြားထားပါတယ်80ရာခိုင်နှုန်းပြီးစီးနေပြီဖြစ်တဲ့ GERD ရေကာတာကို American Dollar 5 billion အကုန်ကျခံတည်ဆောက်နေတာဖြစ်ပြီးတော့လုံးဝပြီးစီးသွားရင်တော့လူဦးရေတန်းတရာရှိတဲ့ Ethiopia အတွက်အလွန်လိုအပ်နေတဲ့လျှက်စစ်တအားကိုထုတ်လုပ်နိုင်မှာဖြစ်ပါတယ်ရေကာတာကိုခက်မြက်မြက်ရေဖြစ်မယ်ဆိုရင်မြေအောက်ပိုင်းကအီဂျစ်နိုင်ငံရပိုင်ခွင့်ရှိတဲ့ရေပမာဏနည်းသွားနိုင်တယ်လို့ဆိုပြီးအီဂျစ်အစိုးရကစိုးရိမ်နေပါတယ် Ethiopia ဝန်ကြီးချုပ် Abe Ahmed အစိုးရအနေနဲ့ရေကာတာကိုသဘောတူညီမှုမရဘဲရေမဖြစ်ပါဘူးဆိုတဲ့ကတိပေးဖို့အီဂျစ်သမ္မတအက်ဒယ်ဖာတာ LCC ကလိုလားနေပါတယ်ရှင်
။မကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းတွေမှာတော်မီလောင်ကျွမ်းမှုကြောင့်လူ9000ထပ်မင်းဖေးလွရာကိုရှေ့ပြောင်းပေးခဲ့ရပါတယ်။တော်မီလောင်ကျွမ်းမှုမကူးဆက်အောင်လုပ်တဲ့အနေနဲ့ Pacific ဒဏ်ငွေနဲ့လျှက်စစ်တပ်အားပေးကုမ္ပဏီကသူတို့ရဲ့လျှက်စစ်တပ်အားနဲ့ဒဏ်ငွေပေးနေတာတွေကိုရပ်တန့်ထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကဝိုင်းထုတ်လုပ်တဲ့နေရာမှာတော့900ကိုင်လုံးပဲမိကိုငိမ့်တက်နိုင်သေးတယ်လို့အာနာပိုင်းတွေကပြောပါတယ်။အခုလောလောဆယ်မှာတော့ဧက16000လောက်လောင်ကျွမ်းနေပြီးတော့900ကိုင်လုံးပဲငိမ့်တက်နိုင်သေးကြောင်းအဆောက်အုံနဲ့အင်ဂျီ49လုံးမိလောင်ပျက်စီးသွားခဲ့ပြီးတော့ပျက်စီးဆုံးရှုံးမှုပမာဏဘယ်လောက်ရှိလဲဆိုတာကိုဆက်လက်တိုင်းတာနေသေးဖြစ်ကြောင်းအခုလောလောဆယ်မှာမိသက်သမား1300လောက်ကမိကိုဝိုင်းပြီးတော့ငိမ့်တက်နေကြပြီးတော့မနေ့ဖြန်မှာတော့မိသက်သမားပမာဏရည်ဒီထပ်ဝက်လောက်လဲထပ်တိုးသွားမှာဖြစ်တယ်လို့ပြည်နယ်မိသက်ဌာနအကြီးအကဲမိုက်ဘာကတ်ကပြောပါတယ်။ဒေါ်မီကြောင့်အန္တရာယ်ရှိနေပေမဲ့လည်းတချို့တွေကတော့သူတို့ရဲ့နေအိမ်တွေကနေဘေးလွရာကိုရွှေ့ဖို့ငင်းဆန်နေကြတယ်လို့ဆိုလိုမာခရိုင်ရဲရာရှိကပြောပါတယ်။ဒီဒေါ်မီဟာဗုဒ္ဓဦးနေ့ကစပြီးတော့လောင်ကျွမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ။
အန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကောက်ဆာနေညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အင်ဒိုနီးရှားနိုင်ငံက Lion Air လေကြောင်းလိုင်းရဲ့ Boeing 737 MAX လေယာဉ်2018အောက်တိုဘာလတုန်းကပြတ်ကျခဲ့တာဟာလင်းရင်မြန်မာတက်ဆင်ထားတဲ့စနစ်ကြောင့်ရောလေကြောင်းလိုင်းဝန်ထမ်းတွေရဲ့ပေါ်ရော့မှုကြောင့်ပါဖြစ်တယ်လို့အင်ဒိုနီးရှားစုံစမ်းစစ်ဆေးသူတွေကပြောကြားလိုက်ပါတယ်။ Boeing 737 MAX လေယာဉ်မြန်တွေမှာတက်ဆင်ထားတဲ့လင်းရင်ပြန်သန်းနေရင်းနဲ့ဆက်ရမသွားအောင်ကာကွယ်ပေးတဲ့ NCAS စနစ်ကြောင့်လင်းရင်ဥပိုင်းဟာအောက်ကိုအကြိမ်ကြိမ်ထိုးဆင်းပြီးလေယာဉ်မှုတွေထိမ့်လို့မရအောင်ဖြစ်ခဲ့တယ်လို့အင်ဒိုနီးရှားစုံစမ်းရေးမှုတွေကပြောပါတယ်။လေယာဉ်တွေထိမ့်ချုပ်လို့မရတဲ့အခြေအနေမျိုးကို MCAS စနစ်ဒီဇိုင်းထုတ်လုပ်ထားသူတွေနဲ့အတည်ပြုထားသူတွေကထပ်မတွက်ဘူးလို့လည်းအစိုးရခန်းစားထဲမှဖော်ပြပါဗျ။ဒါရင်မက Lion Air လေကြောင်းလိုင်းဝန်ထမ်းတွေကြာတစ်ယောက်နဲ့တစ်ယောက်သတင်းပေးဖို့ပေါ်ရော်တဲ့အရေးပေါ်အခြေအနေကြုံလာရင်လေယာဉ်မှုတွေကိုယ်တိုင်လေယာဉ်ကိုဘလို့ထိမ့်ရမလဲဆိုတဲ့ကြွမ်းကျင်မှုပိုင်းအားနည်းတဲ့အတွက်လေယာဉ်ပြတ်ကျခဲ့တာဖြစ်တယ်လို့ဒီကနေ့ထုတ်ပြန်လိုက်တဲ့စုံစမ်းမှုအဆုံးသက်အစိုးရခန်းစားထဲမှထောက်ပြထားပါဗျ။လူပေါင်း189ယောက်သေဆုံးခဲ့ရတဲ့လေယာဉ်ခီးစဉ်မတိုင်ခင်တခြားခီးစဉ်တွေအတွင်း Boeing 737 MAX လေယာဉ်တွေမှာခြုံရင်းကျွတ်တွေရှိခဲ့တာကြောင့်ဒီလေယာဉ်တွေကိုရပ်ထားခဲ့တဲ့လို့လည်းပြောပါတယ်။ဒါရမက Lion Air လေကြောင်းလိုင်းမှာ2018အောက်တိုဘာလအတွင်းလေယာဉ်မြန်တွေထိမ့်သိမ်းမှုမှတ်တမ်းစာမျက်နှာ31မျက်နှာလည်းပျောက်နေတယ်လို့အစိုးရခန်းစားထဲမှဖော်ပြထားပါတယ်။ဒီအစိုးရခန်းစားနဲ့ပတ်သက်လို့ Lion Air လေကြောင်းလိုင်းကတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။Lion Air လေကြောင်းလိုင်းလေယာဉ်ပြတ်ကျခဲ့ပြီးနောက်9လအကြာ Ethiopia လေကြောင်းလိုင်းက Boeing 737 MAX လေယာဉ်တစ်စင်းပြတ်ကျခဲ့တာကြောင့်ကမ္ဘာတစ်လွှားမှာဒီ Boeing ကုမ္ပဏီလုပ်တဲ့ 737 MAX လေယာဉ်တွေပြန်တမ်းမှုကိုရန်နာခဲ့ပါတယ် MCAS စနစ်ကိုပြန်လည်ပြင်ဆင်ဖို့အတွက် Boeing ကုမ္ပဏီကလှုပ်ထားပေမဲ့ American ပြည်ထောင်စုလေကြောင်းဆိုင်ရာအုပ်ချုပ်ရေးအဖွဲ့ FAA ကတော့ဒီဇိုင်းသစ်ကိုခုချိန်ထိအတည်မပြုသေးပါဘူး
ဗြိတိန်နိုင်ငံလန်ဒန်မြို့နီကရပ်ထားတဲ့ဒီ truck ကားစင်းပေါ်မှာထိဆုံးသွားခဲ့တဲ့လူ39ယောက်နဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံအနေနဲ့အများဆုံးဖော်ထုတ်အတည်ပြုနိုင်မှုမျှော်လင့်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီနေ့မှပြောကြားလိုက်ပါတယ်။အော်တိုဘာ23ရက်နေ့ကဗြိတိန်နိုင်ငံ SS နဲ့ Green Mew ကဒီ water clay ဆက်မှုဇုံတစ်ခုမှာရပ်ထားတဲ့ကုန်တင်ကားထဲမှာလူသေအလောင်း39လောင်တွေ့ရှိခဲ့တာဖြစ်ပြီးတော့အဲ့လူတွေဟာတရုတ်လူမျိုးတွေဖြစ်တယ်လို့ဗြိတိန်အာဏာပိုင်တွေကယူဆနေကြတာပါ။ ဒီနိုင်ငံသားဝင်ကြီးဌာနပြောခွင့်ရဟွာချူရင်းကတော့ဗြိတိန်နိုင်ငံမှာရှိတဲ့တရုတ်တန်ရုံးရဲ့ကောင်စစ်ဝန်ဟာအဲ့ဒီအခင်းဖြစ်တဲ့နေရာကိုရောက်ရှိသွားခဲ့ပြီးတော့ဒေသခံရဲတပ်ဖွဲ့နဲ့ဆက်သွယ်ဆောင်ရွက်နေကြောင်းဒီတည်ဆုံးသွားသူတွေဟာဘယ်သူတွေဆိုတာကိုဗြိတိန်ရဲတပ်ဖွဲ့ကဆက်လက်စုံစမ်းနေသေးဖြစ်ပြီးတော့အခုလောလောဆယ်မှာတော့တရုတ်နိုင်ငံသားတွေဟုတ်မဟုတ်ဆိုတာကိုအတိမပြုနိုင်သေးဘူးလို့ပြောပါရယ်ဒါပြင်ဗြိတိန်အနေနဲ့လည်းဒီတည်ဆုံးသွားတဲ့သူတွေဘယ်သူဖြစ်တယ်ဆိုတာကိုအမြန်ဆုံးဖော်ထုတ်ပြီးဒီမှုမှာပါဝင်ပတ်သက်နေတဲ့သူတွေကိုလည်းပြင်းပြင်းထန်ထန်အရေးယူဖို့တရုတ်နိုင်ငံဘက်ကတောင်းဆိုလိုက်ပါတယ်ခင်ဗျာ
မြောက်အတ္တလန်တိတ်စည်ရေးမဟာမိတ်နေတို့အဖွဲ့ရဲ့စည်ရေးအသုံးစည်ကိုနောက်ထပ်ဒေါ်လာဘီလီယံ130ဆွဲမယ်လို့နေတို့အတွင်းမှူးချုပ်ယန်စတိုဒန်ဘတ်ကပြောကြေညာပြုလိုက်ပါတယ်ဘယ်ဂျီယံနိုင်ငံဘရာဆဲလ်စ်မြို့မှာကျင်းပနေတဲ့နေတို့အဖွဲ့ဝင်ကာကွယ်ဝင်ကြီးများစီဝေးဝဲမှာအတွင်းရေးမှူးချုပ်စတိုလန်ဘတ်ကစီအသုံးစိတ်တိုးဖို့ဒီကနေ့ကြေညာခဲ့တာပါနေတို့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ရန်အန်ဒီယာတွေကိုတားဆီးနိုင်ဖို့နဲ့ကာကွယ်နိုင်တဲ့အနေအထားရှိဖို့အတွက်ကာကွယ်ရေးအသုံးစိတ်ထဲမှာယင်းနှိမ့်နှံဖို့လိုအပ်တယ်လိုအပ်တဲ့အကြောင်းနဲ့ရှင်းနှစ်မှာနောက်ထပ်အသုံးစိတ်ဒေါ်လာဘီလီယံ100တုံးမြင့်သွားမှာဖြစ်ကြောင်းကိုသူကအခွင့်အမေကုန်းနဲ့မှပြောကြားသွားပါတယ်။နေတို့အဖွဲ့ဝင်နိုင်ငံတွေထဲဝင်တဲ့ကာကွယ်ရေးအသုံးစိတ်တွေကလည်း9နှစ်ဆက်တိုက်များလာတယ်လို့သူကပြောသွားပါတယ
်။တာကြနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်အခုနောက်ဆုံးရထားတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်ရခိုင်ပြည်နယ်မှာမနေ့ကဘူးသီးတောင်အကျဉ်းထောင်ကနေမောင်တော့ကိုပြန်လာတဲ့အကျဉ်းထောင်လုံခြုံရေးကာဒစီမိုင်းခွဲတိုက်ခိုက်ခံရတာကြောင့်လိုက်ပါလာတဲ့ရဲတပ်ဖွဲ့ဝင်တချို့သေဆုံးဒဏ်ရာရခဲ့တဲ့အကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ဒေသခံတွေကပြောကြပါဗျ။ဒီတိုက်ခိုက်မှုဟာရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA ရဲ့လက်ချက်လို့စစ်တပ်ဘက်ကဆွဆွဲနေပြီး AA တာဝန်ရှိသူတွေကတော့သူတို့လက်ချက်မဟုတ်ဘူးလို့ညင်းပါတယ်။ရခိုင်ပြည်နယ်အတွင်းလက်နက်ကိုင်ပြိပခါတွေရဲ့နောက်ဆုံးသိထားရသမျှအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါဗျရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူတီတောင်မောင်တော်လမ်းမှာအချုပ်သားတွေကိုလုံခြုံရေးယူလာတဲ့ရဲရင်တစီမနေ့ညနေပိုင်းမှာမိုင်းဆွဲတိုက်ခိုက်ခံရပြီးတေဆုံထိခိုက်တန်ရာရရှိမှုတွေရှိနေတယ်လို့ရခိုင်ပြည်နယ်စုရဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးဘူမူကြီးမင်းတန်းက VOA ကိုပြောပါတယ်
ဟုတ်တယ်မင်းညနေရအဲဒီအချင်းထောင်ကျုံထုတ်တာပေါ့ဦးတောင်ကျင်းထောင်နေမောင်တို့ရုံထုတ်ပြီးတော့ပြန်လာတဲ့ကားဖြစ်မယ်အဲဒီကားမိုင်းခွဲတယ်ပြည်လဲပြခတ်တိုက်ခိုက်တယ်ပေါ့ဒီတိုင်းမူကျင်းနေရတော့ရဲတပ်သားတွေနှစ်ယောက်ကြာဆုံးသွားတယ်နောက်ပြီးတော့လေးဦးတန်ရာရတာပေါ့အဲ့ဖွဲ့ဆိုတော့အေးဖွဲ့ပေါ့လှုပ်ဆောင်ချက်တွေကသူတို့လှုပ်ဆောင်ချက်တွေပဲမိုင်းခွဲတာရယ်နောက်ဒီကနေ့ကနေ့တန်ရာရယ
်မောင်တော်မျိုးနဲ့တရားရုံးကနေအချုပ်သားတွေကိုယုံချင်းထုတ်တယ်ဆောင်လာချင်းလုံချုံရေးလိုက်ပါလာတဲ့နေကြဆောက်တိုင်းရင်သုံးကရင်သန်းတွေကိုမောင်တော်နဲ့ဘူတီတောင်ကြားက6မိုင်မှာမိုင်း3လုံးခွဲတိုက်ခိုက်ခံရတာပါလုံချုံရေးကတိုက်ခိုက်ခံရပေမဲ့လည်းအကျဉ်းသားတွေတင်ဆောင်လာတဲ့ကားတော့ထိခိုက်မှုမရှိခဲ့ပါဘူးအေးတပ်ဖွဲ့တွေအနေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပြန်မှသာတိုက်ခိုက်နေမှုပေါ်မှာဝန်ကြီးဘူမူကြီးမင်းတန်းကခုလိုဆက်ပြောပါတယ်
မြန်မာနိုင်ငံရဲတပ်ဖွဲ့ဆိုတာတရားဥပဒေစိုးမိုးရေးပေါ့နော်နည်းနည်းပြည်ရေးကြေးကြီးကိုအဓိကအထောက်ကူပြုတဲ့အဖွဲ့ပဲဒီကတော့ဒီလိုဂျိုးပြုလုပ်နေတဲ့လူတွေကိုပြန်မှထားပြီးတိုက်ခိုက်တာပေါ့အဲ့လိုတော့မကောင်းဘူးပေါ့ဗျာနော်ကျန်းဖက်လောက်ရက်ကိုလုပ်တဲ့လူတွေကဒီလိုပြတ်ပတ်မျိုးယူတိုက်တာပေါ့နော်
အခင်းဖြစ်ပွားရာနီးတစ်တော်ကြေးရွာသားတို့ကတော့ဘုံခွဲတိုက်ခိုက်မှုဖြစ်စဉ်တွင်ရဲတပ်သားတွေထိခိုက်တန်ရာရရှိမှုဟာလုံနယ်ဝန်ကြီးပြောတာထက်ပိုများတယ်လို့ပြောပါတယ
်ဘူဒီတောင်မုံတော့ကဆရာခံကိုယူတန်တော့လို့ပြောတယ်ညီကသူကြီးလေးလာတယ်လေအဲဒီမှာမိုက်ခွဲတာစီကမ်းကဆရာနဲ့ရောက်ဆရာရတာစီတယောက်နေခါသားလားကြီးလားဆိုတာတော့ကျွန်တော်တို့လည်းအသိအကျမရှိဘူး
နေကြဆောက်ရဲတပ်ဖွဲ့ရင်တန်းမိုင်းခွဲတိုက်ခတ်ခံရမှုမှာရခိုင်လက်နက်ကိုင်အေဖွဲ့လက်ချက်မဟုတ်ကြောင်းအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်အဲ့ဒီကိစ္စကကျွန်တော်တို့ဘက်ကလောက်တာမဟုတ်ဘူးကြာကျွန်တော်တို့နဲ့ဘာမှမဆိုင်ဘူးအောက်ခြေတက်တဲ့အလုံးကိုကျွန်တော်တို့မေးပြီးအခုအဲ့ဒီဖြစ်တဲ့ဥစ္စာကလည်းသူတို့ဘာမှစစ်တပ်တွေအခြေဆိုင်ထားတဲ့ဂျားသေးမှဖြစ်တာဘသူလောက်တဲ့ဥစ္စာဆိုတော့ဒါကျွန်တော်တို့လည်းအတေချာမသိဘူးကြာ
ဒီနေ့စံပိုင်းမှာရခိုင်ပြည်နယ်ဘူရီတောင်မြို့နယ်ထဲမှာနေကြဆောက်ရဲစခန်းလေးခုအပါအဝင်မြောက်ဥရဲတိုင်းရင်ရိုးသရုပ်ရဲကင်းစခန်းတွေကိုအေဘက်ကဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ဒီကနေ့မှလည်းမင်းပြမြို့နယ်ဒိုင်းနာရွာဘက်နဲ့ပလဝါမြို့နယ်ဘက်မှာစိုက်ပွဲဖြစ်ပွားမှုရှိနေတယ်လို့ခိုင်တုခကပြောပါတယ
်။ဒီနေ့လည်းပဲမင်းပြမြို့နယ်ဒီလေးမျိုးကြီးရဲ့အခြေခံကဒီဒိုင်းနာရွာဘက်မှာတော့လည်းလည်းကြီးတယ်နဲ့တောက်ချောက်ဟိုဗမာစစ်တပ်ကဆွမ်းပြီးတော့ပြစ်နေတာရှိကျန်းနေရတယ်နော်ဘလဝဘက်မှာလည်းတိုက်ခတ်မှုတွေရှိတယ်လို့တော့ဟိုဒေတာချင်းတရင်တွေရတော့တိရဒါမဲ့တိုက်ပွဲအသေးစိတ်တွေကတော့ကျွန်တော်စီကဒီအောက်ခြေကတော့ဘာမှဟိုပြောလာတာတော့မရှိဘူ
းမနေ့ကလည်းမင်းပြမြို့နယ်ကြော်ကရွာဘက်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကဆိုပါတယ် ဒီနေ့မနေ့မှလည်းကြောက်တော်မျိုးနဲ့ဘုံတော်ကျေးရွာဘက်ကိုမြန်မာစစ်တပ်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေရှိနေတယ်လို့ဂန်ဆောင်ကျေးရွာသားတွေကပြောပါတယ်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေစဉ်ကာလတွင်အရသာကားတွေပါဝင်ရဲတပ်ဘက်ဝင်ရင်တန်းတပ်မတော်ရင်တန်းတွေမကြာခဏမိုင်းခွဲတိုက်ခိုက်ခံနေရပါတယ်။မနေ့ကလည်းမြောက်ဦးမြို့နယ်တိန်ညူကျေးရွာသရဘက်မှာမိုင်းပောက်ကွဲမှုဖြစ်ပွားခဲ့ပြီးထိခိုက်မှုမရှိဘူးလို့ဒေသခံရွာသားတွေကပြောပါတယ်။အောက်တိုဘာလ23ရက်နေ့ကလည်းမောင်သောမြို့နယ်မောင်သောငူမိုတွားကားလမ်းပေါ်မှာလမ်းလုပ်ငန်းဦးစီးဌာနကနေလမ်းပြုပြင်ဖို့အတွက်မြေထိုးဆက်နဲ့မြေပြုပြင်စင်မှာမိုင်းတလုံးသွေးရှိလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကနေရှင်းလင်းခဲ့ရတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုနိုင်ကိုရင်ပြောပြသွားတာပါရှင်။ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတော့ကုတ်ခိုင်မြို့အဝင်လိုက်စန်စစ်တောင်ချေတအောင်ပလောင်လက်နက်ကိုင် TNL တပ်တွေရှိတဲ့နေရာနာမှာဒီနေ့မနေ့10နာရီကျော်လောက်ကပြစ်ခတ်မှုတွေရှိခဲ့ပြီးမူဆယ်ကုတ်ခိုင်လမ်းပေါ်မှာရင်သွာလာတွေပိတ်ဆို့သွားပါတယ်။ဒီပြစ်ခတ်မှုမှာတပ်မတော်ဘက်ကတစ်ဖက်သက်ပြစ်တာသာဖြစ်တယ်လို့တအောင်လက်နက်ကိုင် TNL ပြောခွင့်ရသူတွေဘက်ကပြောပါတယ်။အပြည့်အစုံကိုကိုစော်ဝင်းလိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့အောက်တိုဘာ25ရက်ကုတ်ခိုင်မြို့နယ်အတွင်းမှာဖြစ်ခဲ့တဲ့ပစ်ခတ်မှုမှာမြို့ကိုဖျက်ဆီးသွားတဲ့တပ်မတော်စစ်ကြောင်းကပစ်ခတ်မှုသာဖြစ်ပြီး TNL ဘက်ကပစ်ခတ်မှုမရှိခဲ့ကြောင်းတအောင်းလက်နက်ကိုင် TNL အဖွဲ့ကဗိုလ်မှူးတိုက်ကြော်က VOA ကိုပြောပါတယ
်။ဒီမနေ့မှာတော့ဒီစတောင်30ဝန်းကျင်ကဒီလက်ဆောင်စစ်ကုတ်ခိုင်လက်ဆောင်စစ်အကြံတို့စစ်ကြောင်းဖျက်သွားတဲ့အချိန်ဒီသူတို့ကုတ်ခိုင်မြို့ပေါ်နေဒီအထက်လက်နက်ကြီးလက်နက်ငယ်တက်တာကားတွေနဲ့သူအမရှိကျွန်တော်ဖြတ်တဲ့ဘက်ကိုလမ်းတင်ပြတယ်။သူတို့ကတခြားမျိုးကြည့်တယ်ကျွန်တော်ပြန်လည်းပြစ်ခတ်မှုမရှိဘူး။သူတို့ရမ်းပြတာပဲရှိတယ်ဒီဆိုလိုပြောတဲ့တက်ပွဲလက်ဖြစ်တာမဟုတ်ဘူးကျွန်တော်လမ်းမကွာဖြတ်တဲ့ချင်းကသူတို့ကရမ်းမမရမ်းတမ်းမပြစ်ခတ်တယ်ဒီဒေသခံတွေခဲ့ဘူးတော့ကျွန်တော်ကမပြရသေးဘူး။နှစ်နာရီမှာတော့အာဒီတက်ပွဲပြဖြစ်တဲ့ဒီဆိုလိုပြောတဲ့ကုတ်ခိုင်မြို့နယ်ပါတီပြန်ဖြစ်တဲ့တည်း
ဒီနေ့မနေ့အစောပိုင်းမှာကုတ်ခိုင်မြို့နယ်မော်ဟမ်အုတ်စုနမ်ဟွေကျွေးရွာဘက်မှာလည်းတိုက်ပွဲရှိခဲ့ပြီးမနေ့ကလက်နက်ကြီးလေးလုံးကျခဲ့တဲ့အတွက်ခလေးတယောက်ဆေးရုံကိုပို့ထားရကြောင်းကုတ်ခိုင်မြို့အရေးပေါ်ကူညီကယ်ဆယ်ရေးကွန်ရက်သတင်းပြန်ကြားရေးဌာနတာဝန်ခံဆရာမမိုင်းမိုင်းကပြောပါတယ်ကုတ်ခိုင်မြို့ကဖုန်တော်ကြီးစာတင်ကြောင်းအပါအဝင်စာတင်ကြောင်းတချို့ကိုအခုချိန်မှာပိတ်ထားရတယ်လို့ဆိုပါတယ်မနေ့အောက်တိုဘာ24ရက်နေ့မှာ TNL စခန်းရှိရာနမ်ဆံမြို့ကိုခမရ83လက်အောက်ခံတမ88ကတိုက်ခိုက်ခဲ့တယ်လို့အဲ့ဒီနေ့ညနေ 9:00 လောက်မှာကွက်ခိုင်မြို့နယ်နတ်မခွေကျွော်ဘက်က TNL စခန်းရှိတဲ့ဘက်ကိုတမတော်ဘက်ကပစ်ခတ်ခဲ့တဲ့အပြင်ဒီမနေ့ 6:00 လောက်မှာလည်းအဲ့ဒီနေရာကိုလက်နက်ကြီးတွေနဲ့ထပ်မံပစ်ခတ်ခဲ့တယ်လို့ဗိုလ်မှူးတအိုက်ကျော်ကပြောပါတယ်ဒီကနေ့မနေ့ပိုင်းကွက်ခိုင်မြို့အဝင်မှာဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူပုံမှုကျုပ်ဇော်မင်းထွန်းက VO ကိုအခုလိုပြောပြပါတယ
်သူကကျွန်တော်ဒီလက်နက်မှာကုတ်ခိုင်မှာဖြစ်တာတော့ကျွန်တော်ကုတ်ခိုင်ရဲ့တောင်တဲ့မီတာ9000လောက်မှာကျွန်တော်ပြည်တော်မြန်မာပြည်မှာရှိတဲ့ကာလိုင်းရွာကိုတွားတဲ့နံကွက်အဲဒီမှာကျွန်တော်စစ်တောင်ကြီးကိုကာလိုင်းရွာတွားနံကွက်မှာ DNA ရောက်နေတဲ့နောက်ပြီးတော့ဟွာလေးကိုဖြီးသွားလာလို့စက်ကြီးကြောက်နေဆိုပြီးတော့ကျွန်တော်ဖြီးသွားတဲ့စီတီကစီတီကတမူပြီးတော့တက်ကျွန်တော်ကုတ်ခိုင်မှာရှိတဲ့လုံးဝရှိကြမှာအဲ့လိုထွက်ကြကြရင်းနေဆင်းနေရတော့ပါဒီဆုံးမလို့ပေါ့ကျွန်တော်ကိုးနာကြီးရနေဒီကိုးနာကြီးအားမလို့ဒီအားမလို့တော့ဒီလိုဆက်သွားဖြစ်တယ်ဒီကကြာဆုံးမလို့ရှိပါအောင်ဒီအနေနဲ့ကတ်တာတော့ကပြန်တယ်ဆုတ်ပါသွားတယ်ဆိုတော့ပါတယ်
အော်တိုဘာ24ရက်နေ့ကကုတ်ခိုင်မြို့အနောက်ပိုင်းမှာ TNL နဲ့တပ်မတော်ထိတွေ့ပစ်ခတ်မှုရှိခဲ့တယ်ဆိုတာကိုလည်းပုံမှုချုပ်ဇော်မင်းထွန်းကအတည်ပြုပြောဆိုခဲ့ပါတယ်ကုတ်ခိုင်မြို့အဝင်လွိုင်းဆမ်စစ်တောင်ကြီးလာရှိုးမှုဆယ်ကုတ်ခိုင်လမ်းမပေါ်မှာဒီကနေ့မနေ့ဆန္ဒရေးကြော်လောက်မှာပြစ်ခတ်မှုတွေရှိခဲ့လို့ဒေသကနေပိတ်မိနေခဲ့ကြောင်းကုတ်ခိုင်မြို့အရေးပေါ်ကူညီကယ်ဆယ်ရေးကွန်ရက်သတင်းပြန်ကြားရေးတာဝန်ခံဆရာမမိုင်းမိုင်းကပြောပါတယ
်ဘွန်ဒရက်ဆန်ဖြစ်တောင်းချီမှာထိတွေ့တိုက်ခတ်မှုတွေဖြစ်တယ်အဲ့တော့ခီးသွားလာတဲ့ပြည်သူတွေကပိတ်မိနေပါဗျတမ်တော့ဘက်ကစစ်တပ်ကတော့တန်ကားနေစီးသွားလိုက်တယ်ဟိုစီရကကာလေးစီးလောက်နဲ့တွားလိုက်တယ်ဆိုတော့ကျမတို့ကြားတာတော့ဒီ TNL ဘက်ကနေတော့ဒီစက်ကြီးကောက်တဲ့ပုံစံမျိုးပေါ့နော်လုပ်တဲ့အတွက်ကြောင့်မို့နည်းနည်းချင်းနည်းရဲ့ပုံစံမျိုးပေါ့အဲ့လိုတွားရဲဆိုမှကျမတို့ကြားတယ
်ဩဂုတ်လအတွင်းကွက်ခိုင်မြို့နယ်ထဲမှာမြောက်ပိုင်းညင်အောင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ TNL AA MNDAA နဲ့တပ်မတော်အကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရသား2000နီးပါးလောက်ထွက်ပြေးတင်းချောင်ခဲ့ကြပါတယ်အခုဖြစ်ပွားနေတဲ့တိုက်ပွဲတွေဟာဩဂုတ်လ15ရက်မနေ့ပိုင်းမှာပြည်ဦးလင်မြို့တပ်မတော်နှိပညာတက္ကသိုလ်ကိုမြောက်ပိုင်းညင်အောင်မဟာမိတ်သုံးဘွဲ့ကဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းရှမ်းပြည်မြောက်ပိုင်းမှာနှစ်ဖက်တိုက်ပွဲတွေပြန်လည်ဖြစ်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်လိုင်းပြောပြသွားတာပါရှင်အခုငင်းချမ်းရေးဘက်ကိုလှည့်ပေးကြပါတယ်တနစ်ကျော်ရန်နာထားတဲ့တရားဝင်ငင်းချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့ဒီကနေ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတည်ဆုံဆွေးနွေးပြီး JICM ခေါ်တနိုင်ငံလုံးအပြည့်အဝသဘောတူညီချက်ပူရဲအကောင့်ထယ်ဖို့ရေးဆိုင်ရာညှိနှိုင်းရေးအစည်းအဝေးကိုမကြာခင်စတင်နိုင်ဖို့ဆွေးနွေးနိုင်ခဲ့ကြပါတယ် JICM အစည်းအဝေးဖြစ်မြောက်ခဲ့ရင်လာမယ့်နှစ်ဆမှာပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံကိုပြန်ပြီးတော့စတင်နိုင်မှာဖြစ်တဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံတဲ့အကျိုးညှိနှိုင်းအစည်းအဝေးမှာအစိုးရဘက်ကအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC ကဒုဥက္ကဋ္ဌဦးထွန်းထွန်းဦးကခေါင်းဆောင်ပြီးတပ်ပိုင်းဆိုင်ရာကိုယ်စားလှယ်တွေအပါအဝင်ကိုယ်စားလှယ်၉ဦးတက်ရောက်ခဲ့တယ်လို့တိုင်းဒေသလက်နက်ကိုင်အဖွဲ့ EAO တွေဘက်ကလည်းဗိုလ်မှူးကြီးဆိုင်ငင်ဦးဆောင်ပြီးအဖွဲ့ဝင်၉ဦးတက်ရောက်ဆွေးနွေးခဲ့တာပါ။ဒီအစည်းအဝေးမှာ JICM ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူညီချက်ပူးတွဲအကောင့်ထယ်ဖို့ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကျင်းပနိုင်ရေးကိုဥတီဆွေးနွေးခဲ့တာလည်းဖြစ်ပါတယ်။အစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာတော့ JICM အစည်းအဝေးကျင်းပနိုင်မဲ့အလားအလာကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေးကအခုလိုပြောပါတယ်
။ဒီလိုလိုစင်မှာကျွန်တော် NC ၄နှစ်ပြည့်ဖြစ်ပါတယ်အဲ28နှစ်မှာကျွန်တော်ကျင်းပမှုရှိတယ်ဒီမှာဟိုအီယူခေါင်းဆောင်တွေလည်းစုစုံညီညီတက်ရောက်မှုရှိတယ်ပေါ့နော်အဲ့ကာလမှာတစ်ဆက်တစ်ဆက်တည်းကိုကျင်းပနိုင်မှုကိုကျွန်တော်ဆက်ပြီးတော့ညီနေတော်မှုရှိပါတယ်ကြည့်အတိအကျတော့လည်းတော့ပြောလို့မရသေးဘူး
ငင်းချမ်းရေးဆိုင်ရာတရားဝင်ဆွေးနွေးပွဲတွေပြန်လည်စတင်နိုင်ဖို့ဆိုရင် JICM စီဝေးကအရေးအကြီးဆုံးဖြစ်ကြောင်းနဲ့ JICM စီဝေးမှာဆွေးနွေးမဲ့အချက်တွေကိုလည်းအခုလိုဆက်ပြောပါတယ်
ဒီတက်နေတဲ့ငင်းချမ်းရေးကိုပြန်စနိုင်ဖို့စမှတ်တာ JICM အဓိကယုံကြည်မှုပေါ့နော်ယုံကြည်မှုမှာမှကျွန်တော်တို့2010အတော်ရဲ့စိုးရိမ်ချက်တွေလည်းရှိတယ်။နောက်ဒီကျွန်တော်တို့သွားနေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာပုံမှန်ခိုင်မာအောင်ပေါ့နော်နှစ်ပိုင်းရှိတယ် Six Fire ဘိုင်းနဲ့နိုင်ငံရေးဆွေးနွေးမှုဘိုင်းဒီဘိုင်းတွေမှာဘယ်လိုမျိုးကျွန်တော်သဘောတူချက်တွေရှိမလဲနောက် Six Fire ဆိုတဲ့ဘယ်လိုခိုင်မာအောင်လုပ်မလဲဆိုဒီပေါ်မှာနှုတ်နှစ်ဖက်ကတိကဖို့အဲ့ဒါနံပါတ်1ဒါကယုံကြည်မှုတရားနံပါတ်1ကဘယ်လိုပုံစံနဲ့သွားမလဲဆိုတော့ပုံစံပေါ့နံပါတ်3ကတော့ဒီပေါ်မှာအစ်စ်လိုက်အစ်စ်လိုက်ပေါ့နော်ကျွန်တော်တို့ကတူတစ်ခါလဲနေတော့မရနိုင်အဲ့တော့အစ်စ်လိုက်အစ်စ်လိုက်ဘယ်လိုခုံမလဲဆိုရပါတယ်ဒီ3ချက်နဲ့ကျွန်တော်တို့ကနှစ်ဖက်ဟောညီဝါဖြစ်လက်ခံထားတယ်ဒီအောင်ပြန်သွားမှုဖြစ်ပါတယ်
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကပြောရေးဆိုခွင့်ရှိသူဒေါက်တာစလိုင်းလှံပုံစခေါင်ကတော့ဒီနေ့ဆွေးနွေးတဲ့အချက်တွေကိုဆုံးဖြတ်အကောင့်ထဲပေါ်ရင်လာမယ့်နှစ်ဆန်းမှာပြည်တော်စုငင်းချမ်းရေးညီလာခံကျင်းပနိုင်မယ်လို့မျှော်လင့်ကြောင်းပြောဆိုပါတယ်
။ JICM မှာလည်းကျွန်တော်တို့ခုအလုပ်ဖွဲ့တွေကျူးစားထားတဲ့တိုင်ဆောင်မှုပြင်မယ်ဆိုရင်တော့ကျွန်တော်တို့လာမယ့်နှစ်ဆန်းပိုင်းမှာကျွန်တော်တို့ပြည်တော်စုငင်းချမ်းရေးလာခံကျင်းပနိုင်တဲ့ဖြစ်ကျွန်တော်တို့ဆောင်ရွက်သွားမယ်လို့ဆောင်ရွက်သွားနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါ
ဒီကနေ့ကျင်းပတဲ့နှစ်ဖက်အလို့အဖွဲ့ညှိနှိုင်းစည်းဝေးမတိုင်ခင်မှာအစိုးရကိုယ်စားလှယ်တွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေအကြားမှာအလို့သဘောဆွေးနွေးပွဲတွေအကြိမ်ကြိမ်ကျင်းပပြီးရရှိလာတဲ့အချက်တွေကိုဒီကနေ့ပြန်လည်ညှိနှိုင်းခဲ့ကြတာလည်းဖြစ်ပါတယ်။အစိုးရဘက်က NCA ၄နှစ်ပြည့်အခမ်းအနားအပြီးအော်တိုဘာလ29ရက်ဒါမှမဟုတ်30ရက်မှာ JICM စည်းဝေးကျင်းပနိုင်ရေးအတွက်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုအဆိုပြုထားပါတယ်။ကရင်မျိုးသားစည်းရုံး KNU ကတော့သူတို့ခေါင်းဆောင်တွေနဲ့တမတော်ခေါင်းဆောင်တွေတွေ့ဆုံညှိနှိုင်းပြီးမှသာ JICM စည်းဝေးကျင်းပဖို့မြစ်တက်ရက်ခံထားပါတယ်
။ကိုမိုးစောပြောပြခဲ့တာပါရှင်။မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရတို့ကြားခုလတွင်ကျင်းပဖို့သဘောတူထားတဲ့အပြစ်ရက်ဆဲရေးဆွေးနွေးပွဲကိုစီစဉ်တားတဲ့အတိုင်းမကျင်းပနိုင်တော့ဘဲလာမယ့်နိုဝင်ဘာလဇန်ပိုင်းမှာကျင်းပဖို့အစိုးရဘက်ကအဆိုပြုထားတဲ့အကြောင်းတမရယုံဝင်ကြီးဌာနပြောဆိုခွင့်ရှိသူဦးစောထေးကဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။မကြာခင်မှာမြောက်ပိုင်းဘွဲ့ရင်နဲ့ကျွန်တော်တို့ဆွေးနွေးညှိနှိုင်းဖို့လုပ်နေပါတယ်။အဲတော့ကျွန်တော်တို့နိုဝင်ဘာလဇန်ပေါ့နော်အော်တိုဘာလမှာတော့ကျွန်တော်တို့အခုပဲဟို NCA ဘွဲ့နဲ့ပေါ့နော်စာတိဖြစ်ကျွန်တော်30ရက်ရောက်သွားမှာဖြစ်တဲ့အတွက်အော်တိုဘာလာလည်းတွင်းတော့တွေ့ဖို့မရှိတော့ဘူးမရှိတော့နိုဝင်ဘာလာထဲမှာကျွန်တော်တို့ပြန်တွေ့ဖို့ညှိနေတယ်အဲညှိဟိုတွေ့တဲ့အခါမှာလည်းနံပါတ်1ကတော့ရက်ပေါ့နော်ရက်ကတော့အချမ်းပြားဖြစ်တော့ကျွန်တော်တို့နိုဝင်ဘာ5ရက်ကနေ10ရက်အတွင်းမှာတွေ့ဆုံဖို့ဒါတော့ကျွန်တော်တို့နှစ်ဖက်ညှိနေဘယ်ရက်ကအဆင်ပြေမလဲပေါ့နောက်ချက်ကတော့တွေ့မဲ့နေရာပေါ့တွေ့မဲ့နေရာလည်းကျွန်တော်တို့အရင်ကတော့ကျိုင်းတုံမှာနှစ်ချိန်ဆက်တိုက်ကျွန်တော်တို့တွေ့ပြီးပြီအဲတော့ကျိုင်းတုံမှာဆက်တွေ့မလားပေါ့သူတို့ဘက်ကလည်းအဆိုပြုထားတာရှိတယ်။အဲအဆိုပြုထားတဲ့နေရာတွေပေါ်မှာကျွန်တော်တို့လူကြီးတွေကိုတင်ပြပြီးတော့နှုံးနှစ်ဖက်လက်ခံတဲ့နေရာမှာတွေ့မယ်ဆိုရင်ကျွန်တော်ရက်ပြန်ကြည့်ပြီးတော့တွေ့ဖို့ရှိပါတယ်။အဲတော့လေးဘွဲ့လုံးနဲ့ကျွန်တော်တို့ပနာမပြစ်ခတ်တက်ကမှုရစဲရေးသ သဘောတူညီချက်ကျွန်တော်လက်မှတ်ထိုးဖို့ရှိပါတယ
်ပထမသဘောတူညီချက်ရနှစ်ဖက်တွဲဆောင်မဲ့ရဟာသတင်းချုပ်အများပြည်သူယုံပိရဖြစ်တာကတချောင်း NCA နိုင်ငံလုံးဆိုင်ရာအပြည့်ရဆယ်ရည်သဘောတူညီချက်လက်မှတ်ထိုးတဲ့၄နှစ်ပြည့်အခမ်းအနားတို့နဲ့တိုက်ဆိုင်နေတဲ့အတွက်အောက်တိုဘာလထဲမှာမကျင်းပနိုင်တော့ဘဲနိုဝင်ဘာလစမှာကျင်းပဖို့အစိုးရဘက်ကအဆိုပြုထားခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့စက်တင်ဘာ18ရက်နေ့ကကျိုင်းတုံမှာနောက်ဆုံးချိန်တွေ့ဆုံခဲ့တဲ့ဆွေးနွေးပွဲကနေအောက်တိုဘာလအတွင်းတွေ့ဆုံဖို့သဘောတူခဲ့ကြတာဖြစ်ပါတယ်အဲ့ဒီဆွေးနွေးပွဲအတွင်းသဘောတူညီချက်တချို့ရခဲ့တယ်ဆိုပေမဲ့တိကျခိုင်မာတဲ့ဆုံးဖြတ်ချက်တော့မချနိုင်ခဲ့ပါဘူးအဓိကသဘောတူညီလို့မရနိုင်တဲ့အကြောင်းဟာတက်နေရာချထားရေးကိစ္စဖြစ်တယ်လို့ဆွေးနွေးပွဲမှာပါဝင်သူတွေကထုတ်ဖော်ပြောဆိုကြပါတယ်ဒါ့အပြင်ပြစ်ခတ်ရက်စဲရေးဆွေးနွေးပွဲတွေမှာတရုတ်ပါဝင်မဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့တရုတ်တပ်မတော်ဘက်ကကန့်ကွက်ခဲ့တယ်ကန့်ကွက်ခဲ့တယ်လို့ဆိုပါတယ
်ကရရှင်များရှင်ရှင်းပြ2020ပြကြရေးမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူလူကနောက်တစ်ချိန်မဲပေးရွေးချယ်ကြရအောင်ပါပြည်ခဲ့တဲ့ရွေးကောက်ပွဲမှာပြည်သူလူထုကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်တွေအနေနဲ့ရောအစိုးရနဲ့လွှတ်တော်အထွန်းမှာလူထုအထွေတာဝန်ကြီးခဲ့တယ်လို့ဆိုနိုင်ပါလားလူထုမျှော်လင့်ချက်တွေကိုဘယ်လောက်ထိဖြည့်ဆည်းနိုင်ခဲ့ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မဲဆန္ဒရှင်သောရရှင်တွေအနေနဲ့ဆန္ဒမဲပေးခဲ့ကြတဲ့ကိုယ်စားလှယ်တွေကိုယ်အထွေဘာတွေလှုပ်ပေးခဲ့ပြီးပြီလဲဆိုတာပါဝင်ဆွေးနွေးကြဖို့လဲဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမိမြလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923923255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတစ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင်။
နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 32 51တို့ကနေတိုက်ရိုက်ဖန်ယူနှาศင်နိုင်ပါတယ်ရှင်အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတုန်းကထရမ့်စီယုံရဲ့တာဝန်ရှိသူတွေနဲ့ရုရှားနိုင်ငံပူးပေါင်းဆောင်ရွက်ခဲ့သလားဆိုတဲ့စုံစမ်းမှုတွေကမှန်ကန်မှုရှိခဲ့ရလားဆိုတာကိုတရားရေးဌာနကရာဇဝတ်ကြောင်းနဲ့စစ်ဆေးနေပါပြီ။အထူးစုံစမ်းရေးမှူးရောဘတ်မိုလာဦးဆောင်ခဲ့တဲ့စုံစမ်းမှုတွေအပေါ်တရားရေးဌာနကပြန်လည်သုံးသပ်နေရကနေရာဇဝတ်ကြောင်းနဲ့စတင်စုံစမ်းစစ်ဆေးနေပြီဆိုတာကိုသတင်းစင်မြစ်တစ်ခုကိုကိုးကားပြီးတော့ New York Times စင်စာကြီးကကြာတာပြင်းနေကစတင်ဖော်ပြခဲ့တာပါ။အခုစုံစမ်းမှုတွေကို Connecticut ပြည်နယ်အစိုးရရှိနေ John Dunham ကဦးဆောင်နေပါတယ်။ American သမ္မတ Donald Trump ကစီးရီးယားနိုင်ငံမှာရှိနေတဲ့ရေနံတွင်းတွေကိုIS အစွန်းရောက်တွေနဲ့တခြားရံပက်အဖွဲ့တွေရဲ့အန္တရာယ်ကနေကာကွယ်ဖို့တောင်းဆိုတဲ့အပေါ်မှာအမေရိကန်စစ်ဖက်တာဝန်ရှိသူတွေကထောက်ခံခဲ့ပြီးတော့နောက်ထပ်ဆက်လက်နဲ့ပစ္စည်းတွေပို့ပြီးအကာအကွယ်ပေးဖို့ပြင်ဆင်နေပါတယ်။စီးရီးယားနိုင်ငံထဲမှာဆက်ရှိနေသေးတဲ့အမေရိကန်တပ်ဖွဲ့တချို့ရဲ့အနေအထားကိုထပ်ပြီးအားဖြည့်နိုင်ဖို့အတွက်အမေရိကန်အနေနဲ့လှုပ်ဆောင်ခဲ့တယ်လို့စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာလည်းစီးရီးယားဒီမိုကရက်တစ်တပ်ဦး SDF တပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းအဲ့ဒီဒေသမှာဒေတာကိုဆက်လက်နဲ့ပစ္စည်းတွေနောက်ထပ်ပို့သွားဖို့လဲပါဝင်တယ်လို့အမေရိကန်ကာကွယ်ရေးတာဝန်ရှိသူတူကကြာတာပြင်းနေတော့ကပြောကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံက Lion Air လေကြောင်းလိုင်းရဲ့ Boeing 737 Max လေယာဉ်2018အောက်တိုဘာလကပြတ်ကျခဲ့တာဟာလေယာဉ်ပြန်မှတက်ဆင်ထားတဲ့စနစ်ကြောင့်ရောလေကြောင်းလိုင်းတာဝန်ရှိသူတွေရဲ့ပေါ်ရော့မှုကြောင့်မှဖြစ်တယ်လို့အင်ဒိုနီးရှားစုံစမ်းစစ်ဆေးသူတွေကပြောကြားခဲ့ပါတယ်ရှင်။
တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်အခုညနေစီစဉ်ထုတ်လုပ်ရမှုက900နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်အခုအသံလွှင့်နေတဲ့ Radio စီစဉ် PP ချင်း Intercept 70နဲ့ Mia Set 3တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV စီစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင် VO ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.
။